သာသနာတော်တင်2555ခုနှစ်ခရစ်တက်ကရ2012ခုနှစ်အောက်တိုဘာလကနေ့23ရက်နေ့တနင်္ဂနွေနေ့မှာအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဟမ်မုန်ဘေးမြို့ဓမ္မနန္ဒဝိဟာရအကြောင်းတိုက်ကြီးမှာဓမ္မနန္ဒဝိဟာရအကြောင်းတိုက်ကြီးရဲ့ဆရာတော်ဘုရားကြီးများရဲ့ဘုန်းကြီး၊ကံကြီး၊မေတ္တာကြီးကိုမိခိုပြီးတော့ကျင်းပပြုလုပ်အပ်သောမဂ္ဂဝိပဿနာအတိတ်ထတရားစခန်းပွဲကနေ့ဩဝါဒတရားများလာကြရမှာဖြစ်ပါတယ်ဘုဂဝိပဿနာတရားစခန်းပွဲဆိုတာကတော့ဘုန်းကြီးတို့နာမည်ပညာအနေနဲ့သတ်မှတ်လိုက်ခြင်းတာဖြစ်ပါတယ်မြန်မာနိုင်ငံမှာတန်ခါတော်ရှင်မြတ်တွေသုရမဂိုင်းတို့ရှင်ကျင်ဂိုင်းတို့ဒါရဂိုင်းတို့စသဖြင့်ကိုနိစ္စယဖွဲ့စည်းရဲ့နာမည်ကိုတက်ပြီးတော့ပြောပင်ပြောညမ်းတော့လည်းပဲတန်ခါဆရာအလုံးတပင်းကြီးဖရာရှင်ရတာတော်ဒီကြီးတာဖြစ်တယ်လို့ယခုလည်းပဲကိုဖွဲ့လေးနဲ့ကိုစုလေးနဲ့တိကျနာမည်တက်တာကတော့ခေါ်လို့လည်းအောင်နာမည်တက်ပြီလဲခြင်းလာဖြစ်ပါတယ်တကယ်ကတော့အားလုံးဟာမြတ်စွာဘုရားရဲ့တပည့်မြတ်စွာဘုရားရဲ့တရားမြတ်စွာဘုရားဟောကြားထားတဲ့တရားကိုပြန်ပြီးတော့ဟောကြားပေးနေတဲ့ပုဂ္ဂိုလ်ကြီးပဲဖြစ်ပါတယ်မဟုတ်တရားစကားမွေးဆိုတော့ဗာရိမဲထူးထူးခြားခြားဟောမလဲလို့ဒီလိုတွေ့ဖို့မလိုပါဘူးအားလုံးဟာဖះဟောထားတဲ့တရားတွေကိုပဲပြန်ပြီးတော့ဟောပြီးမှဖြစ်ပါတယ်ဒါပေမဲ့ဟောကြားတဲ့အခါမှာတော့ပဋိစ္စသမုပ္ပန်နဲ့ဝိပဿနာအလုပ်ကိုရှင်းတွဲပြီးတော့ဟောကြားနေတာဖြစ်တဲ့အတွက်ဟောကြားပုံဟောကြားနည်းသွားတဲ့လမ်းကြောင်းကတော့တမှုထူးခြားမှုလေးတွေအနည်းငယ်ရှိကောင်းရှိနိုင်ပါတယ်ဝိပဿနာအလုပ်ပေးတရားနဲ့ပတ်သက်လို့ကတော့အားလုံးဟာအတူတူကြည့်ပါပဲဘယ်ဓမ္မဂရိကဆရာတော်ကပဲဟောဟောတတိပဌံဝေချေခံပြီးတော့ဟောရတာကြည့်ပဲတတိပဌံလက်လို့ပြီးတော့ဘယ်ဆရာတော်မှဘယ်တရားပြတဲ့ပုဂ္ဂိုလ်မှဟောလို့မရပါဘူးဒါပေမဲ့ဝိပဿနာလမ်းကြောင်းပေါ်သွားတဲ့အခါမှာတကြွတကြွဆရာများကသမထလမ်းကြောင်းကိုပေါက်ပေါက်ရောက်ရောက်ခြေခံပြီးတော့မှဝိပဿနာကိုသွားတဲ့လမ်းရှိတယ်။သွားတဲ့လမ်းကိုဟောတယ်။တကြွတကြွဆရာများကတော့သမထလမ်းကြောင်းကိုလိုအပ်တော့ပဲယူပြီးတော့ဝိပဿနာကိုသွားတဲ့လမ်းရှိတယ်။တော်တယ်လားဟောထားတာရှိတယ်တကြွတကြွဆရာများကြားတော့လည်းပဲသမထနဲ့ဝိပဿနာကိုရှင်တွဲပြီးတော့အညီမျှတော်တယ်လမ်းကြောင်းကိုဟောတာလည်းရှိတယ်အမျိုးမျိုးပေါ်လေဘာဖြစ်လို့အဲ့ဒီလိုမျိုးမျိုးဖြစ်တယ်လဲဆိုတာကတော့မြတ်စွာဘုရားလက်ထက်ကလည်းပဲအမျိုးမျိုးရှိခဲ့ပူတာပဲသမထလမ်းကြောင်းကိုခြေခံပြီးတော့ဝိပဿနာသွားတဲ့ပုဂ္ဂိုလ်ရှိခဲ့တယ်လို့တမထကိုပေါ့ပေါ့ရော့ရော့အမထုတ်ဖဲနဲ့လိုအပ်တဲ့လောက်ကိုပဲတမာတိယူပြီးတော့ဝိပဿနာလမ်းကြောင်းကိုဓာတ်လိုက်တိုက်ရိုက်သွားတဲ့ပုဂ္ဂိုလ်တွေလည်းဖရာလက်ထက်ကလေးကရှိခဲ့ပူတယ်။စာရိမာနဲ့တာရကတွေအထင်ရှားရှိခဲ့ပူတယ်။ဒီတော့ဖရာလက်ထက်ကကျင့်သုံးလာခဲ့တဲ့ယန္တော်ရှင်မြတ်တွေဒီပင်လည်းရင်တဘာနဲ့တဘာနိဟန်တွေကမတူဘူးဆိုတော့နောက်ပိုင်းမှာမြတ်စွာဘုရားဟောတဲ့တရားတော်တွေကို ကြည့်ပြီးတော့ကျင့်သုံးတဲ့ယောဂီများဟာလည်းပဲဒုနဲ့တူမတူနိုင်ကြပါဘူးပုဂ္ဂိုလ်ရဲ့အစ္ဆတရားဓာတ်ခံဆိုတာလည်းရှိသေးတာပေါ့အစ္ဆတရားဓာတ်ခံကိုလွယ်လွယ်ပြောရင်တော့ပါရမီပေါ့ကိုယ့်အခြေခံကိုယ့်ပါရမီကိုယ်ဓာတ်ခံကဒီပုံစံနဲ့မှအဆင်ပြေမယ်ဆိုရင်ဒီပုံစံနဲ့သွားရမှာပဲဟိုပုံစံနဲ့အဆင်ပြေရင်ဟိုပုံစံနဲ့သွားရမှာပဲအဲ့တော့ကိုတ္တခံကဘယ်ပုံစံနဲ့အဆင်ပြေမယ်ဆိုတာကိုယ်ကိုယ်တိုင်မဆုံးဖြတ်နိုင်ဘူးပေါ့လေကိုယ်ကိုယ်တိုင်မဆုံးဖြတ်နိုင်သလိုတရားပြတဲ့ဆရာတော်တွေကတော့ဆုံးဖြတ်နိုင်သလားမေးရင်တရားပြတဲ့ဆရာတော်တွေလည်းမဆုံးဖြတ်နိုင်ပါဘူးပုဂ္ဂိုလ်တော်ဦးရဲ့အစ္စတရားဓာတ်ခံအခြေခံကိုဆုံးဖြတ်နိုင်ခြင်းဟာမြတ်စွာဘုရားသာဆုံးဖြတ်နိုင်တာပါအရှင်သာရိပုတ္တရာမထေရမြတ်ကြီးတို့လိုယဟန္တာမထေရမြတ်ကြီးများတော်မှဆုံးဖြတ်နိုင်တာမဟုတ်ပါဘူးအဲဒါကြောင့်ဒီပရိသတ်ထဲမှာဘယ်ပုဂ္ဂိုလ်ကဘယ်လိုအနေထားရှိတယ်ဆိုတာကိုတိကျပြောဖို့ရန်အမတန်ခက်ပါတယ်ကိုယ်ကိုယ်တိုင်လည်းပဲဆုံးဖြတ်ဖို့အမတန်ခက်ပါတယ်အဲဒီတော့ယောဂီများကဘာလုပ်ကြရမလဲတရားအလုံးလုံးကြည့်အလုံးလုံးကြည့်ဆိုတဲ့နေရာမှာတရားပြတဲ့ဆရာတွေကကိုနိကိုဟန်နဲ့ကိုသွားထားတဲ့လမ်းကြောင်းအခြေခံပြီးတော့ပြန်ဟောပြနေကြတာပဲသမထတန်တဲ့ပုဂ္ဂိုလ်ကလည်းသမထတန်တဲ့သဘောမျိုးနဲ့သူသွားထားတဲ့လမ်းကြောင်းတိုင်းပြန်ဟောပြတာရှိတယ်ဝိပဿနာတန်တဲ့ပုဂ္ဂိုလ်ကလည်းဝိပဿနာတန်တဲ့လမ်းကြောင်းနဲ့သူသွားထားတဲ့လမ်းကြောင်းတိုင်းပြန်ဟောပြနေကြတာရှိတယ်အဲ့ဒါကြိုးကြိုးပုဂ္ဂိုလ်များကြတော့သမထကဘယ်နည်းရဝိပဿနာကဘယ်နည်းရစသည်ဖြင့်သမထကိုဘယ်နည်းရပြီးမှဝိပဿနာကိုဆိုတဲ့အမူနဲ့သွားတာလည်းရှိတယ်။ဒါကြိုးကြိုးပုဂ္ဂိုလ်များကြတော့လည်းပဲစကရေကသမထနဲ့ဝိပဿနာရှင်တွဲသွားတာလည်းရှိတယ်။ကိုသွားထားတဲ့လမ်းကြောင်းတနည်းအားဖြင့်ပြောရင်ကိုဆရာသမားတွေသွားထားတဲ့လမ်းကြောင်းအဲ့ဒီလမ်းကြောင်းကိုကိုကပြန်ပြီးတော့တဆင်ဟောပြပေးကြရတာကိုအဲဒီတော့ဝိပဿနာတရားဟောတဲ့ဓမ္မဂတိကတွေထဲမှာကိုပဲတပားနဲ့တပားတစ်ဖွဲ့နဲ့တစ်ဖွဲ့ပုံစံမတူတာလေးတွေအနှဲငယ်ရှိနိုင်ပါတယ်အဲဒီလိုပုံစံမတူဝိမဲ့ဥဒ္ဒေချက်တူတယ်จิตသုံးမို့จิตသုံးนี่တူတယ်ဆိုတာတော့ဒါလေးတော့မှတ်ထားကြပေါ့ဘာကွဲသလဲသွားတဲ့လမ်းမှာတမထကိုများများသွားတဲ့လမ်းနဲ့တမထကိုနည်းနည်းသွားတဲ့လမ်းတမထတတ္တဝိပဿနာတတ္တသွားတဲ့လမ်းနဲ့တမထဝိပဿနာပေါင်းသွားတဲ့လမ်းဒါတွေပဲกว่าအဲတော့ဒါကိုကြည့်ပြီးတော့ဆရာတစ်ပါးနဲ့တစ်ပါးတစ်ဖက်နဲ့တစ်ဖက်မတူဘူးလို့တော့ပြောလို့မရဘူးမတူဘူးလို့ဝေဖန်လို့တော့မရဘူးတူတယ်လို့ပဲပြောออกมาပေါ့အဲ့ဒီတော့ဘုန်းကြီးတို့ယောဂီတွေကအဲ့ဒီလိုအမျိုးမျိုးနေစနစ်နဲ့ဟောတဲ့ဓမ္မဂရိကအားလုံးရဲ့တရားကိုကိုယ်ကိုယ်တိုင်လက်တွေ့လုပ်ကြည့်ရမှာပဲလက်တွေ့လုပ်ကြည့်ရမှာပဲလုပ်ကြည့်လိုက်တဲ့အခါကျတော့မြတ်စွာဘုရားလက်ထက်ကတည်းကသူဆရာနဲ့သူသာဝကဆိုတဲ့စကလုံးလေးတစ်လုံးရှိခဲ့ပူတယ်မြတ်စွာဘုရားနဲ့မှကြွတန်းဝင်မဲ့ပုဂ္ဂိုလ်သည်မြတ်စွာဘုရားနဲ့ပဲကြွတန်းဝင်တယ်ယန္တာပရိမတ်ကြီးနဲ့မှကြွတန်းဝင်မဲ့ပုဂ္ဂိုလ်ကယန္တာပရိမတ်ကြီးနဲ့ပဲကြွတန်းဝင်တယ်ကိုဣဇတရားဓာတ်ခံနဲ့တရားဟောတဲ့ပုဂ္ဂိုလ်ရဲ့စကလုံးနဲ့တိုက်ဆိုင်မှုရှိမှတရားဆိုတာရတာမြတ်စွာဘုရားကိုတော်တိုင်တက်တော်ထင်ရှားရှိနေပေမဲ့အဲ့ဒီခေတ်ကယဟန်နေအားလုံးဟာမြတ်စွာဘုရားစီမှာပဲအကုန်လုံးတရားရတယ်လို့ဒီလိုတော့မဟုတ်ဘူးတချို့လဲမြတ်စွာဘုရားစီမှာတရားရတာရှိတယ်လို့တချို့လဲယဟန်တော်မထေရမြတ်ကြီးများစီမှာတရားရသွားကြတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်တချို့လဲမြတ်စွာဘုရားစီမှာနှစ်ပေါင်းများစွာနေပေမဲ့တရားမရဘဲနဲ့မြတ်စွာဘုရားပြိဋိဘံဆံမယန္တာမထေရမြတ်ကြီးများရဲ့ဟောပြမှု နေကိုယူပြီးတော့တရားရသွားကြတဲ့ပုဂ္ဂိုလ်တွေလည်းရှိအဲ့တော့ပုဂ္ဂိုလ်ကအမျိုးမျိုးရှိတဲ့အတွက်ဘုန်းကြီးတို့ပရိသတ်တွေလည်းပဲတရားကိုနာကြည့်ဝိပဿနာတရားအလုပ်ပေးဟောတဲ့ဆရာတော်များစီမှာဘယ်ဆရာတော်ပဲမဆိုအားလုံးကိုနာကြည့်အားလုံးကိုလက်တွေ့လှုပ်ကြည့်အဲ့ဒီလိုလှုပ်ကြည့်လိုက်တဲ့အခါမှာဘယ်ဆရာတော်ရဲ့ညွှန်ကြားတဲ့နည်းကတော့မိမိနဲ့ကြိုက်တယ်ဘယ်ဖွဲ့စည်းရဲ့ညွှန်ကြားတဲ့နည်းကတော့မိမိနဲ့ကြိုက်တယ်ဆိုတာကိုယ့်နဲ့ကိုယ်ပြန်ပြီးတော့အကဲခတ်ကြည့်ရင်သိနိုင်ပါလေကိုယ့်ကနဲ့ကိုယ်အကဲခတ်ပြီးတော့မှဆုံးဖြတ်ပေါ့သူများပြောတိုင်းလည်းမဆုံးဖြတ်နဲ့ပေါ့ကိုယ့်ဘာသာကိုယ်ကဲခတ်ကြည့်ပြီးတော့မှဟောဘယ်ဆရာတော်ဟောတဲ့တရားကတော့သူနားနဲ့ကြိုက်တယ်သူညွန်ကြားတဲ့နည်းနဲ့အာထုတ်ကြည့်တာအဆင်ပြေတယ်အဲ့ဒါလို့ဆိုရင်ဒီလိုကိုဆက်လုပ်ပေါ့အဲဘယ်ဆရာတော်ဟောတဲ့တရားကတော့သူနဲ့တိတ်ပြီးတော့အဝင်ဝင်ကြတိတ်မဖြစ်ဘူးမဖြစ်ဘူးဆိုရင်ချက်ကိုချက်ကဲမလုံနဲ့ပေါ့အဲအဲ့ဒီလိုလေးတွေကိုယ့်အနေကိုဆုံးဖြတ်ဖို့ပါပဲဒါကဘလူကားမှဆုံးဖြတ်ပေးစရာမလိုဘူးကိုယ့်ဘာသာကိုဆုံးဖြတ်ကြည့်အမေရိကန်လူနိုင်ငံမျိုးမှာယနေ့ခေတ်မှာဝိပဿနာတရားဟာရှားပါးတဲ့ပစ္စည်းမဟုတ်တော့ပါဘူးရလွယ်တဲ့ပစ္စည်းတစ်ခုဖြစ်နေပါတယ်အဲဒါကြောင့်မို့လို့ရှားပါးတဲ့အချိန်ဆိုရင်တော့လေဘယ်တရားမဆိုအားလုံးကိုကိုယ်ကလောက်ရမှာရွေးချယ်ခွင့်မရှိဘူးကိုယ့်ခေတ်မှာတော့ရွေးချယ်မယ်ဆိုရင်ရွေးချယ်နိုင်လောက်တဲ့အနေထားမျိုးရောက်နေပြီဖြစ်တဲ့အတွက်ကိုယ်ကိုယ်တိုင်ရွေးချယ်ကြည့်ပေါ့ရွေးချယ်ပြီးတော့အလုံးလုံးကြည့်အဓိကကတော့နံပါတ်၁ဗယ်နီးစနစ်နဲ့ကိုယ်နဲ့အကန့်ညီတယ်ဆိုတာကိုကိုယ်ဟာနဲ့ကိုယ်သုံးသပ်ကြည့်နံပါတ်၂အဲဒီလိုကန့်ညီသွားပြီလို့ကိုယ်ဟာနဲ့ကိုယ်ထင်ခဲ့တော့အဲဒီနီးစနစ်အတိုင်းကြည့်ရစသာပေါပေါရရဖြစ်အောင်ကိုယ်ကိုယ်တိုင်ကြိုးစားအဲတော့တရားနာရမယ်ပေါ့နံပါတ်၁ကနံပါတ်၂ကတရားကျင့်ရမယ်ပေါ့တရားမနာဘဲနဲ့လည်းကျင့်လို့မရတယ်လို့တရားနာပြီးတော့တရားမကျင့်ဘဲနဲ့နေလို့မရဘူးအဘယ်ဆရာတော်တရားကတော့သူအစဉ်ပြေတယ်ဆိုပြီးတော့နာတယ်နာပြီးတဲ့အခါကျတော့မကျင့်ဘဲနေရင်လည်းအလကားပဲမကျင်မဲနေရင်လည်းကိုယ်ကလည်းတရားရမှာမဟုတ်ဘူးအဲဒီတော့ကိုရသလောက်ချင်းကလေးမှာတော့ကျင့်အာထုတ်ရှုမှတ်ပွားများကျွတ်ကျွတ်ဆဆနဲ့ရှုမှတ်သုံးသပ်ပွားများကြမယ်ဆိုရင်တော့ကိုလုံးသလောက်ဖတ်တယ်မှာတော့မှန်ပါပဲ5ရက်ဆိုလည်း5ရက်6ရက်ဆိုလည်း6ရက်9ရက်ဆိုလည်း9ရက်အဖတ်တယ်မှာပဲယနေ့ခေတ်မှာဝိပဿနာဆိုတဲ့စကားလုံးပြောလာတဲ့ပုဂ္ဂိုလ်တွေတော်များလာတယ်။မဟာယာနပုဂ္ဂိုလ်တွေတော်မှဝိပဿနာကိုတော်လေးစိတ်ဝင်စားလာကြတယ်။ဘုန်းကြီးတို့ရေပုံရာအဖြစ်ပြောမယ်ဆိုရင်ထေရဝါဒသည်ဝိပဿနာအလုပ်လုပ်ပြီးတော့မဖို့ရအောင်ကျင်းတဲ့ဝါဒမဖို့ရအောင်မကျင့်လို့လို့ဖျားစုပန်ပြီးတော့ဖျားလောင်းဖြစ်နေပါရမီဖြစ်လို့တဲ့ပုဂ္ဂိုလ်များလည်းဖြစ်အဲ့ဒါလည်းမဖြစ်လို့ဘူးတရားရအောင်အားထုတ်လို့တဲ့ပုဂ္ဂိုလ်များလည်းအားထုတ်သောတာပန်သက္ကရာကအနာဂတ်ယဟန္တာအရိယဖြစ်အောင်အားထုတ်အားထုတ်လို့ကအားထုတ်အဲ့ဒီလိုလွတ်လပ်စွာရွေးချယ်ခင်ပေးတဲ့ဝါဒသည်ထေရဝါဒပဲမဟာယာနကြတာဒီလိုမဟုတ်ဘူးဝိပဿနာတရားလို့အားထုတ်ပြီးတော့မဲ့ဖို့ရဖို့ဆိုတဲ့ရွေချယ်သူတို့မှမရှိဘူးဖျားလောင်းအဖြစ်နဲ့တစ်ချိန်မှာဖျားဖြစ်ရမယ်။ဖျားအဖြစ်နဲ့ပဲတတ္တဝါတွေကိုကဲတင်မယ်။တတ္တဝါတွေကိုတရားဟောမယ်။ဆိုတဲ့ရွယ်ချက်မျိုးနဲ့မျိုးပဲသူတို့မှာရှိကြတယ်။ဒါကတော့ပင်မမူလရွယ်ချက်တွေပေါ့လေ။ဒါပေမဲ့အခုခေတ်ကြတော့ထေရဝါဒမှာလည်းပဲတရားလက်တွေ့ရှုမှတ်တဲ့ပုဂ္ဂိုလ်ရှိသလိုတရားမရှုမှတ်လို့သေးဘူး။ဖျားဖြစ်အောင်ပဲကြိုးစားမယ်ဆိုတဲ့ပုံကိုယ်တွေလည်းထေရဝါဒမှာရှိနေတယ်။မဟာယာနမှာလည်းပဲ ဖျားဖျားအောင်ကြိုးစားမယ်ဆိုတော့ဖျားလောင်းဝါဒအတိလက်ကင်ထားကြတဲ့ပုဂ္ဂိုလ်များရှိတယ်လို့အဲဒီဘဝမှာတို့တရားလိုချင်တယ်ဆိုပြီးတော့ဝိပဿနာလေ့လာလဲစားတဲ့မာယာနာပရိတ်တည်းလည်းဒီခေတ်မှာတွေ့နေရတယ်ဆိုတော့ဒီခေတ်ကတော့သူကကဘာကြီးဟာတစ်ကဘာလုံးလောတဲ့လူကိုဆက်တော်လို့ရနေတဲ့ခေတ်ဆိုတော့မာယာနာထေရဝါဒလို့သာပြောနေပေမဲ့လည်းပဲရွေချက်ပန်းတဲ့နေကတော့သိမကွာကြတာတော့ပါဘူးခတ်ဆင်စဉ်ဖြစ်ကုန်ပါပြီရွေးချက်ပန်းတယ်ဆိုတာကတော့ခုနပြောတဲ့အရိယာဖြစ်ရည်လန်းစင်နဲ့ဖရာဖြစ်ရည်လန်းစင်ဒါကိုပြောတာပါအဲ့ဒီရွေးချက်ပန်းတယ်ကတော့မဟာယာနနဲ့ထေရဝါဒဟာသိမကွာကြလာတော့ဘူးအတော်များများကတူနေပါပြီမြန်မာနိုင်ငံမှာကိုပဲဒီမဟာယာနနိုင်ငံများမှယောဂီတွေလာပြီးတော့တရားထုတ်နေကြတာအတော်များများရှိနေကြပါပြီကောင်းပြီဒီတော့ဒီခေတ်ဟာဘာပြောကျင်တာလဲလို့ဆိုတော့ဝိပဿနာအလုပ်ကိုကဘာနဲ့ခြီးပြီးတော့စိတ်ဝင်စားနေတဲ့ခေတ်ပဲကဘာနဲ့ခြီးပြီးတော့စိတ်ဝင်စားနေတဲ့ခေတ်ကြီးမှာသူများတွေဘာဖြစ်လို့စိတ်ဝင်စားတယ်လဲဆိုတာကိုကိုယ်ကိုယ်တိုင်လေ့လာပြီးတော့သူတို့ဒီလိုစိတ်ဝင်စားတာဟာအကျိုးမဲ့တော့မဟုတ်တန်ရဘူးအကျိုးတစုံတရာရှိလို့သူတို့စိတ်ဝင်စားနေကြတာပဲလို့အဲဒီလိုသဘောပေါက်မယ်ဆိုရင်အဲ့ဒီအကျိုးမျိုးကိုတို့လည်းပဲရအောင်ယူလို့မဖြစ်နိုင်ဘူးလားသူတို့တော်မှပဲဒီလောက်တွေလုံနိုင်သေးရင်ဒုက္ခကောဘာဖြစ်လို့မလုံသင့်တယ်လဲဒါလေးတွေတွေးဖို့ပါမဟာယာနနိုင်ငံများမှပရိသတ်တွေကတော်မှဖျားလောင်းဝါရကိုစုံပြီးတော့အရိယာဖြစ်ရည်လမ်းစဉ်ကိုလက်တွေ့လိုက်နာကျင့်သုံးနေကြရင်တို့ထေရဝါဒနိုင်ငံပုဂ္ဂိုလ်တွေကဒီလုပ်ငန်းကိုဘာဖြစ်လို့မလုပ်နိုင်ရမှာလဲဘာဖြစ်လို့မလုပ်သင့်တယ်လဲသူများတွေတော့လုပ်နေတာတို့လည်းလုပ်သင့်တာပေါ့အဲ့တော့တကယ်တမ်းခံဝင်ချက်ရှိသည်ဖြစ်စေမရှိသည်ဖြစ်စေဗုဒ္ဓဘာသာရဲ့ခေါင်းစည်းအောင်မှာရောက်နေကြတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ဗုဒ္ဓရဲ့နေပေးခဲ့တဲ့လမ်းစဉ်တစ်ခုဗုဒ္ဓညွှန်ပြခဲ့တဲ့လမ်းစဉ်တစ်ခုကိုတော့လက်တွေ့လှုပ်ကြည့်ဖို့တော့လိုတာပေါ့အဲဒီလိုလက်တွေ့လှုပ်ကြည့်ပြီးတော့မှကိုယ်နဲ့ဒီလုပ်ငန်းနဲ့အဆင်ပြေမပြေသာသနာဖြစ်မဖြစ်ဒါတွေကိုသုံးသပ်မှာပေါ့လေဘုန်းကြီးတို့ဝိပဿနာတရားလိုက်ဟောနေတဲ့အချိန်ကြတော့တချို့နေရာတွေမှာဒီအမေရိကန်နိုင်ငံထဲမှာကိုပဲမေးမြန်းကြတဲ့ပုံစံတွေရှိပါတယ်ဒီတရားလုပ်ကိုဒီလိုအားထုတ်နေခဲ့သည်ရှိတော့စိတ်တတရားသိညဉ့်ညာသိပျော်ပျောက်လောဘဒေါသတွေသိကင်းသွားပြီးတော့လောကီစီးပွားရေးအလုပ်ကိုလုံးဝလှုပ်ချင်တဲ့စိတ်မရှိတော့တော့ဖြစ်သွားခဲ့သည်ရှိတော့ဘယ်နှလုံးမလဲကိုယ့်ရဲ့မိသားစုကိုယ့်ရဲ့ဘဝစာရေးတောင်းရင်နေထိုင်ရင်စသဖြင့်အခက်အခဲတွေအများကြီးဖြစ်ကုန်မှာပေါ့ဆိုတော့အဲ့ဒီလိုတွေးခေါ်တဲ့ပုံစံမျိုးတွေဘုန်းကြီးတို့တွေ့ရပူပါတယ်အဲ့ဒီတော့ဒီနေရာမှာမြတ်စွာဘုရားလက်ထက်ကတာရကလေးတွေပြောမယ်ဆိုရင်ယဟန္တာဖြစ်သွားရင်တော့လေလောကီလူတွေဘာမှမလုပ်တော့တာသိကြပါတယ်အနာဂံဖြစ်သွားရင်ကိုပဲလောကီရဲ့အာယုံတွေလုံးဝဖြတ်တော့ပြစ်တာလေဒါလည်းမှန်ပါတယ်ဒါပေမဲ့သောတာပန်ဖြစ်ရင်လောင်းနေတော့လောကီအာယုံတွေဖြတ်တော့စရာမလိုပါဘူးမလိုဘူးဆိုတာကတော့ဒါသကလုံးလေးရနည်းနည်းတော့ဟိုအာဝဂွန်ညတော့မဖြစ်ဘူးပေါ့လေပြောချင်တာကလောကီအလုပ်တွေကိုသောတာပန်ဖြစ်ပေမဲ့လောကီလုပ်တည်လုပ်လို့တဲ့စိတ်လုံးဝမရှိတော့ဘူးဆိုတာမဟုတ်ပါဘူးသောတာပန်ဖြစ်ရုံနဲ့လောကီလုပ်တည်ကိုဆွန့်လွတ်တဲ့အနေအထားမျိုးတွေအကုန်လုံးမရှိကြပါဘူးအနာဂံဖြစ်သွားမှသာလောကီလုပ်တည်ဆွန့်ရတာပါသောတာပန်ဖြစ်ရုံလောင်းနေတော့လောကီလုပ်တည်ဆွန့်နေလို့ဇာတိတပေတွေမှာမတွေ့ပါဘူးဝိသကာရောနာတပေတို့ဒီပလည်းရင် သောတာပန်ဖြစ်သွားပြီမဲ့လောကီလူတွေဆက်လုံနေကြတာထင်ရှားပါပဲ။ကျန်တဲ့ပုဂ္ဂိုလ်တွေထဲမှာလည်းတွေ့နေရပါတယ်။အဲဒါကြောင့်ကိုဘဝကိုမိသားစုဘဝလောကရဲ့ជីវချမ်းသာမှုဆိုတာသောတာပန်ဖြစ်အောင်လောင်းတဲ့တရားရယုံလောင်းတဲ့တရားအထုတ်ယုံလောင်းတဲ့ဒီလုပ်ငန်းတွေနဲ့ကိုယ်နဲ့ဘလုံးမမပတ်သက်တော့ဘူးသာသနာမဖြစ်တော့ဘူးလို့ဒီလိုဒီလောက်အထိတွေးစရာတော့မလိုဘူးလို့ထင်ပါတယ်။လောကရဲ့အလောက်ကလောကရဲ့အလောက်ပဲ။လောကုတ္တရာအလောက်ကလောကုတ္တရာအလောက်ပဲ။ဒီတော့ဒီနေရာမှာဘုန်းကြီးတို့တရားရှုမှတ်ခြင်းနဲ့ပတ်သက်လို့အဓိကပြောချင်တာကတော့နိဗ္ဗာန်ဆိုတာအတ္တထား။ယ ahanan ဖြစ်တယ်ဆိုတာလည်းအတ္တထား။ဘာဖြစ်လို့တော့ယ ahanan ဖြစ်ဖို့ဆိုတာဒီခေတ်မှာသဘာဝအနေထားกว่าသိမလို့တော့အနာဂတ်ဒီခေတ်မှာသိမလို့တော့မရှိဘူးလို့ပြောတာမဟုတ်ဘူးသိမလို့တော့သောတာပန်သက္ကရာဂံရနိုင်ပါတယ်ဖြစ်နိုင်ပါတယ်သောတာပန်ပုဂ္ဂိုလ်လည်းရှိနိုင်ပါတယ်သို့သောသောတာပန်ဖြစ်အောင်လောင်းတဲ့ကိလေသာတွေကုန်ပြီလားမေးတော့သောတာပန်ဖြစ်အောင်လောင်းတဲ့ကိလေသာမကုန်သေးပါဘူးကိလေသာမကုန်သေးတဲ့အတွက်နိဗ္ဗာန်ကိုအပြီးပိုင်မျက်မှောက်ပြုနိုင်တဲ့အဆင့်လည်းမရောက်သေးပါဘူးနိဗ္ဗာန်ကိုမြင်တဲ့အဆင့်လောက်ပဲရှိပါတယ်လုံးဝငြိမ့်တဲ့အငြိမ့်တမျိုးမရနိုင်သေးပါဘူးလုံးဝငြိမ့်တဲ့အငြိမ့်တမျိုးဆိုတာရဟန္တာဖြစ်ပြီးမှရတဲ့အငြိမ့်တပါသောတာပန်ဖြစ်အောင်လောင်းတဲ့လောကငြင်းတဲ့ငြင်းတံမျိုးမရနိုင်သေးပါဘူး။သို့သောအငြိမ့်တရဲ့သဘောကိုတော့လက်တွေ့ခံစားပူသွားတဲ့အတွက်သူ့ရဲ့အတိတ်နဲ့အနှစ်သာရတော့ပြီးသွားပြီပေါ့။တကောင်မီသောတာပန်မဖြစ်သေးဘူးသား။အာတို့တရားထုတ်နေတာသောတာပန်လည်းမဖြစ်ဘူး။ဒါဖြစ်ရင်လက်ကားဖြစ်ရတော့မလား။ဒီလိုလည်းမဟုတ်သေးပါဘူး။သောတာပန်တို့မြင်တဲ့နိဗ္ဗာန်သည်အငြိမ့်တ။အဲ့ဒီအငြိမ့်တမျိုးကိုဝိပဿနာတရားရှုနေတဲ့ပုဂ္ဂိုလ်တွေလည်းမြင်နိုင်တာပါပဲ။ဝိပဿနာတရားရှုနေတဲ့ပုဂ္ဂိုလ်ဘယ်အဆင့်မှမြင်မလဲ။ယုံနံဖြစ်သဘောပြသဘောကိုမြင်တဲ့အဆင့်မှသောတာပန်တွေမြင်တတ်တဲ့အငြိမ့်တမျိုးမြင်နိုင်ပါပြီ။နိဗ္ဗာန်အဆင့်မဟုတ်ပေမဲ့သူနဲ့အတော်နိနိကကအငြိမ့်တမျိုးခံစားနိုင်တဲ့အနေဒါရှိပါတယ်အဲ့ဒီလောက်ခံစားနိုင်ပြီးဆိုရင်ကိုပဲသောတာပန်မဖြစ်သေးပေမဲ့ကိုယ့်ရဲ့ဘဝရဲ့ပြည့်စုံမှုတစ်ခုတော့ရသွားတာပဲပြည့်စုံမှုတစ်ခုရသွားတယ်ဆိုတာကဘာပြောတာလဲလို့မေးတော့ဒီပုဂ္ဂိုလ်ဟာအပယ်တော့မရောက်နိုင်တော့ဘူးဒီတော့အပယ်ပင်မှကာကွယ်နိုင်တဲ့ခြင်းစဉ်တစ်ခုဆိုတာဟာဒါနကုသိုလ်နဲ့လည်းမပယ်နိုင်ဘူးသီလကုသိုလ်နဲ့လည်းမပယ်နိုင်ဘူးသမထကုသိုလ်နဲ့လည်းမပယ်နိုင်ဘူးအခုလိုဝိပဿနာကုသိုလ်နဲ့မှအပယ်ပင်ကိုရောက်စေနိုင်တဲ့အတိုင်းပဲပယ်နိုင်တာဒီဝိပဿနာအလုပ်ကမှမလုပ်ရင်အပယ်ပင်ကစိတ်မချရတဲ့အနေအထားမှရှိတယ်ဒီတော့စိတ်မချရဘူးဆိုတော့ဘယ်လိုဖြစ်မလဲအစစ်မသိရင်အပယ်ရောက်သွားနိုင်သေးတယ်လို့ဆိုလိုတာပေါ့ဒါနကုသိုလ်တွေဘယ်လိုပြုလို့လူချမ်းသာနဲ့ချမ်းသာလူဘုံနဲ့ဘုံဘယ်လိုပဲရောက်ရောက်အပယ်ဘုံကိုပြန်ရောက်နိုင်သေးတယ်သီလကုသိုလ်ပြုထားတဲ့ပုဂ္ဂိုလ်လည်းအပယ်ဘုံကိုပြန်ရောက်နိုင်သေးတယ်သမထကုသိုလ်ပြုထားတဲ့ပုဂ္ဂိုလ်လည်းအပယ်ဘုံကိုပြန်ရောက်နိုင်သေးတယ်အပေဘေးမှာဆစ်ချရတော့တဲ့အာမခံချက်မပိနိုင်ဘူး။ဒါနကုသိုလ်မပိနိုင်ဘူး။သီလကုသိုလ်မပိနိုင်ဘူး။သမထကုသိုလ်မပိနိုင်ဘူး။ဝိပဿနာကုသိုလ်ကမှပိနိုင်တာ။အဲ့ဒီတော့လောကီကိုလောကီလိုကြည့်ပေါ့။လောကုတ္တရာကိုလောကုတ္တရာလိုကြည့်ပေါ့။အဲ့တော့လောကီအနေနဲ့ကတော့လောကီရဲ့စီပွားရေးကြီးပွားရေးလူမျိုးရေးစသည်ဒါတွေရှိတာပေါ့။ လောကုတ္တရာလောလုံးနေတဲ့အချိန်မှာလောကီကိုမကြည့်နဲ့လောကုတ္တရာကိုလောကုတ္တရာလို့ပဲကြည့်ဝိပဿနာတရားဆိုတဲ့လောကုတ္တရာလို့အမှန်ကတော့ဝိပဿနာသရတာလောကီပေါ့လေဒါပေမဲ့လောကုတ္တရာတရားရာကြောင်းအလုတ်ဖြစ်တဲ့အတွက်သူကလောကုတ္တရာအလုတ်လို့ဒီလိုပြောလိုက်တာပေါ့အဲ့ဒီလောကုတ္တရာလောလုံးနေတဲ့အချိန်မှာဒုလောကထဲမှာစာရေးတော်ရင်နေထိုင်ရင်စီးပွားရေးကြီးပွားရေးတွေဘယ်လိုများရှိလိမ့်မလဲလို့တွေးဖို့မသိပါဘူး။ဘာဖြစ်လို့တော့ကိုလုံးနေတဲ့လောကလောကုတ္တရာအလုတ်ဖြစ်တဲ့အတွက်လောကီလောကကိုလောကီနဲ့ပတ်သက်တာတွေဒါတွေးမိနေတယ်။လောကုတ္တရာလောကကိုလုတ်ပြီးဆိုလောကုတ္တရာရဲ့အကျိုးများကိုပဲကြည့်လောကီရဲ့အကျိုးများကိုမကြည့်နဲ့။လောကုတ္တရာအကျိုးများကဘာလဲ။နံပါတ်1အပယ်၄ပါးမှလွတ်ဖို့။နံပါတ်2နိဗ္ဗာန်ဆိုတဲ့အငြိမ့်တက်ကိုသိဖို့ခံစားရဖို့ဒါလောကုတ္တရာရဲ့အကျိုးပဲအဲဒီတော့ဒီတရားကိုအားထုတ်လို့ရှိရင်ဝိပဿနာတရားအလုံးအားထုတ်လို့ရှိရင်စိဝါယီတွေပဲကောင်းလာမလားကျမ်းမာယီတွေပဲကောင်းလာမလားယာတုတွေပဲတိုးမလားအလောကန်တွေပဲအဆင်ပြေမလားဒါတွေမတွေ့နဲ့ပြည်ကျင်လည်းပြည်မှာမပြည်ကျင်လည်းမပြည်ဘူးကျမ်းမာယီကောင်းရင်လည်းကောင်းမှာမကောင်းရင်လည်းမကောင်းဘူးဒါပေမဲ့လောကုတ္တရာအကျိုးရဖို့ကတော့သိကြပါတယ်။လောကုတ္တရာအကျိုးကဘာလဲ?အကြံမြင့်တွေ့ခြင်းရဲ့နှစ်ချက်။နံပါတ်၁ကအပယ်လေးပါးမှလွတ်ဖို့။နံပါတ်၂ကနိဗ္ဗာန်ရဲ့တဘာဝအငြိမ့်တက်ကိုခံစားဖို့။ဒါလောကုတ္တရာရဲ့အကျိုးပဲ။အဲ့တော့မြတ်စွာဘုရားပွင့်လာတာကလူတွေချမ်းသာဖို့ပစ္စည်းဥစ္စာချမ်းသာဖို့ပွင့်လာတာလည်းမဟုတ်ဘူး။ကျမ်းပါဖို့ပွင့်လာတာလည်းမဟုတ်ဘူးမြတ်စွာဘုရားသည်လူလောကရဲ့သဘာဝကိုသူကာလအသက်တန်းနဲ့ပိုင်းပြီးတော့ဟောခဲ့တာပဲသုတ်ကမှာအဖက်ဖက်ကချုပ်ရင်းမယ်တက်ကမှာအဖက်ဖက်ကပြည့်စုံမယ်ဒါမြတ်စွာတတိတန်းဟောခဲ့တာတရားရသည်ဖြစ်စေမရသည်ဖြစ်စေသုတ်ကထက်လာဖြစ်ရင်တော့အဖက်ဖက်ကချုပ်ရင်းတော့မှာပဲတက်ကထက်လာပြင်တော့ဖက်ဖက်ကချမ်းသာတော့မှာပဲအဲ့တော့လောကကလောကအနေနဲ့သူနေရာမှာတိုင်သွားနေတာလောကုတ္တရာနဲ့တော့မရောပါနဲ့တို့ဒီတရားအထုတ်လို့ချမ်းသာမလားချမ်းသာခြင်းချမ်းသာမယ်မချမ်းသာခြင်းမချမ်းသာဘူးဒါကြီးချက်တော့လို့မရဘူးမြတ်စွာဘုရားသိပင်လည်းရင်ဘုန်းကြီးတို့ကဘာမှာပွင့်ခဲ့တဲ့ဘုရားတွေထဲမှာဘုရားတဆုံနဲ့တဆုံလမ်းရှင်ကြည့်မယ်ဆိုရင်ဘုန်းကြီးတို့ရဲ့ဂေါရမဗုဒ္ဓမြတ်စွာဘုရားဟာအဖက်ဖက်ကလောကရေးရမှာအဖက်ဖက်ကနေကြတယ်လောကုတ္တရာရေးရသည်သာအခြားအခြားသောဘုရားတွေနဲ့တန်းတူဖြစ်ပေမဲ့လောကီရေးရမှာတော့ဂေါရမဗုဒ္ဓဟာအဖက်ဖက်ကချိုးတက်ပါတယ်ဒါမြတ်စွာဘုရားရဲ့ပြစ်မဟုတ်ဘူးချိုးတက်တဲ့ခင်မှာလာပြီးတော့ဖွေရပွင့်လာမလို့ဒီလိုချိုးတက်တာအဲဒီတော့အခြားအခြားမြတ်စွာဘုရားတွေတဲ့အသက်တန်းတိုတယ်အခြားအခြားမြတ်စွာဘုရားတွေတဲ့ကျမ်းမာရေးတွေချိုးတက်တယ်အခြားအခြားမြတ်စွာဘုရားတွေတဲ့လူမှုရေးဒုက္ခတွေကြုံတွေ့ရတယ်ဟောလူကဆွဆွဲလိုက်ဒီလူကဆွဆွဲလိုက်အတော်သာမန်ပုဂ္ဂိုလ်တွေတောင်မှပဲတချို့တချို့ဖြစ်ရတယ်မဖြစ်ခဲ့ဘူးမြတ်စွာဘုရားမှာဖြစ်ခဲ့ဘူးလေအဲ့ဒါလောက်ကိုလောကရဲ့ဒုက္ခတွေခံရဘူးလေအရှင်မဟာမောကလံပရိမြတ်ကြီးဆိုရင်လေတခိုးရမြတွေဒုသန္ဓမာတွေလာပြီးတော့တတ်လို့သိရအဲ့ဒါလောက်ကိုချင်းနေဆိုးခဲ့တာအဲ့ဒါမြတ်စွာဘုရားမှာဆိုလေတေချောင်းကြံခံရတာအချင်းချင်းပဲအမျိုးသမီးနဲ့ဆွဆွဲခံရတာလေအချင်းချင်းပဲသာသမာဘုန်းကြီးတပါတော်ဒီလိုမျိုးသမီးနဲ့ဆွဆဲခံရတာဘုန်းကြီးလည်းမခံရပါဘူးသို့တော့မြတ်စွာဘုရားမှာအကြောင်းကပါလာတဲ့အခါကျတော့ခံရတာပဲမြတ်စွာဘုရားမို့လို့လွတ်မလားမလွတ်ပါဘူးအဆွဆဲခံရမယ်အကြောင်းကပါလာရင်ဆွဆဲခံရတာပဲလောက်ချံခံရတဲ့အကြောင်းကပါလာရင်လောက်ချံခံရတာပဲမအောင်မြင်တာပဲရှိတယ်ကျမ်းမာရေးချိုးတက်မဲ့ခံပါလာရင်ကျမ်းမာရေးချိုးတက်တာပဲကျမ်းမာရေးချိုးတက်တာကကြာတော့ကန္တကူတဲ့လို့ပြောလို့မရတော့ ခေတ်ကာလတော့ခန္ဓာကိုယ်ရဲ့သဘာဝသောကကာလမှာဖြစ်တတ်တဲ့သဘာဝတွေအားလုံးဖြစ်လာတာပဲအဲ့တော့ခြားခြားဖရားတွေနဲ့ရှင်ကြည့်ရင်ဘုန်းကြီးတို့ဂေါတမမြတ်စွာဘုရားအင်မတန်ပင်ပန်းပါတယ်အင်မတန်ဆင်းရဲပါတယ်အင်မတန်ဒုက္ခတွေများပါတယ်ဒါမြတ်စွာဘုရားရဲ့အပြစ်လားမဟုတ်ပါဘူးခုနပြောတဲ့ခေတ်ကာလအပြစ်ပါအဲ့ဒါကြောင့်မို့လို့ကာလဒေသသူကာလနဲ့သူသူဒေသနဲ့သူဖြစ်လာတာမို့လို့လောကရဲ့သဘာဝဆိုတာကတော့ဘုရားရှင်ရဲ့ဝိပဿနာတရားတွေဘလောက်ပဲအာထုတ်အာထုတ်လောကရဲ့သဘာဝကတော့တွေ့ချိန်တန်တွေ့မှာပဲတွေ့မဲ့နေရာနေတွေ့မှာပဲတွေ့မဲ့ချိန်မှာတွေ့မှာပဲဒါတွေတော့ရှောင်လို့မရဘူးသို့တော့လောကုတ္တရာရေးရပိုင်းကကြည့်မယ်ဆိုရင်တော့ရှိရှိသောဘုရားတွေတဏ္ဍာမရှိတဲ့အရေးသွေးတွေနဲ့ဂေါတမဗုဒ္ဓမြတ်စွာဘုရားမှာရှိတဲ့အရေးသွေးတွေဟာအလုံးတူတူအကြည့်ပဲကိုယ်ပြန်ချမ်းသာမှုမရှိပါဘူးအဲ့တော့ဒါကိုထောက်သောအဖြစ်ယနေ့အခေတ်ကကာလမှာလည်းပဲဘောဓဘာသာကိုယ်ကွယ်လို့ပဲဆင်းရဲသလားဘောဓဘာသာကိုယ်ကွယ်လို့ပဲချမ်းသာသလားဒါရီအတွေးစရာမလိုဘူးချမ်းသာခြင်းဆင်းရဲခြင်းဟာဘာသာရေးနှလုံးမှာမပတ်သက်ဘူးသို့တော့နံပါတ်1အပယ်လေးပါးမှလုံးအောင်နံပါတ်2အငိမ့်တက်တွေးရှိခံစားရမယ်ဒါကတော့ဘုန်းကြီးတို့အမှတ်ခံနိုင်တဲ့အလုပ်တစ်ခုဒီတရားကိုအားထုတ်ရင်ယာရုတို့မလားအလုံးမြဲမလားမမြဲဘူးလားဒါရီအမှတ်မခံနိုင်ဘူးချမ်းသာမလားမချမ်းသာဘူးလားဒါရီအမှတ်မခံနိုင်ဘူးကြမ်းမာမလားမကြမ်းမာဘူးလားဒါရီအမှတ်မခံနိုင်ဘူးသို့သောအပယ်လေးပါမရောက်စေရဘူးမရောက်စေရဘူးဒါမြတ်စွာဘုရားကကဲတင်လို့လားမဟုတ်ပါဘူးမြတ်စွာဘုရားကဒီတရားကိုသာကျင့်ရင်ဒီကြိုးတွေရကိုရရမယ်မြတ်စွာဘုရားကိုယ်တိုင်ထုတ်ပေါ်ပြီးတော့ပြောကြခဲ့တဲ့သဘောအဲဒါကြောင့်မလို့ဒီတရားကိုအားထုတ်ရင်နံပါတ်1အပယ်လေးပါမှလွတ်နိုင်တယ်လွတ်ရမယ်နံပါတ်2အငြိမ့်ဓာတ်ကိုရရမယ်ဒီငြိမ့်ဓာတ်ဟာနိဗ္ဗာန်ရဲ့သဘောပါပဲအငြိမ့်တအတိုင်းတာဘလောက်အထိရမလဲကိုယ့်ရဲ့ကျင့်စဉ်အတိုင်းတာအားလျော်စွာရမှာပဲဝိပဿနာကျင့်လို့ယုံနာရဲ့သဘောကိုမြင်ရင်ယုံနာသဘောသဘောပေါက်ရင်သဘောပေါက်တဲ့အဆင့်စိတ်ငြိမ်းချမ်းမှုရမယ်ဖြစ်သဘောပြသဘောမြင်ရင်ဖြစ်သဘောပြသဘောမြင်တဲ့အဆင့်ငြိမ်းချမ်းမှုရမယ်အဲဝိပဿနာဉာဏ်လေးတွေရင့်ကျက်လာရင်ရင့်ကျက်လာတဲ့အဆင့်အထိအကျိုးတရားတွေရမယ်ငြိမ့်တတိတွေ့ရှိနိုင်တယ်အဲသောတာပန်ဖြစ်ရင်သောတာပန်ဖြစ်တဲ့အစဉ်အထိရမယ်အငြိမ့်တက်တွေတွေ့ကြုံခံစားရမယ်ယန္တာဖြစ်သွားယန္တာဖြစ်သွားတဲ့အချိန်အထိတွေ့ကြုံခံစားရမယ်ဒါသူအစဉ်နဲ့သူပဲတယောက်နဲ့တယောက်ဆင်ချင်းတူချင်မှတူမယ်အငြိမ့်တက်ချင်းတူချင်မှတူမယ်သူအစဉ်နဲ့သူတော့ရသွားကြမှာပဲဘလူမတော့ချင်းနေမဖြစ်ဘူးဘလူမချင်းနေမဖြစ်ဘူးအဲဒါကြောင့်မလို့သောတာပန်ဖြစ်ဖို့သက္ကရာကံဖြစ်ဖို့နာဂံယန္တာဖြစ်ဖို့နိဗ္ဗာန်ရဖို့ဒါတွေကိုသာထအဓိကနံပါတ်1အပယ်လေးပါးမှလွတ်ဖို့နံပါတ်2အငြိမ့်ချက်နိဗ္ဗာန်နဲ့တူသောအငြိမ့်ချက်တစ်ခုတွေ့ရှိခံစားရမှုဒါအဓိကပါပဲအဲဒီတော့ဘုန်းကြီးတို့အနေနဲ့ယသဘုရားရဲ့ကိုယ်တိုင်အမခံခဲ့တဲ့အတိုင်းဘုန်းကြီးတို့ကလည်းအမခံနိုင်မယ်ဆိုရင်အမခံဖို့အမခံပါလို့ပြောမယ်ဆိုရင်ဘုန်းကြီးတို့ကလည်းဒီတရားကိုသာအားထုတ်နေအပယ်မရောက်เสียဘူးဒါတကူအမှတ်ခံတယ်ဒါအမှတ်ခံတယ်ဒီတရားကိုသာအားထုတ်ပါအားထုတ်စရာကတကယ်ကိုပဲရုပ်သဘောနာမ်သဘောဖြစ်သဘောပြက်သဘောကိုပိုင်ပိုင်နဲ့နဲ့သိအောင်အားထုတ်အပယ်မရောက်เสียဘူးဆိုတာအမှတ်ခံတယ်နောက်တစ်ခဏမှနေစိတ်ငြိမ်းချမ်းမှုရလိမ့်မယ်ဆိုတာအမှတ်ခံတယ်စိတ်ငြိမ်းချမ်းမှုရကိုရတယ်ကိုယ်တဏ္ဍာမှာပူလောင်နေတဲ့ကိလေသာတွေငြိမ်းပြီးတော့ငြိမ်းချမ်းမှုတွေရနိုင်တယ်။ငြိမ်းချမ်းမှုရခြင်းမရခြင်းတွေဘယ်အချိန်မှသိမလဲ။ဘယ်လိုနည်းနဲ့သိမလဲ။လောကဓာတ်နဲ့တွေ့တဲ့အချိန်မှသိကိုသိတယ်။ဒီတရားကိုအမတို့ခင်ကလောကဓာတ်နဲ့တွေ့တဲ့အချိန်မှကိုယ့်ရဲ့တဏ္ဍာမှာစိတ်စဉ်မှာဖြစ်လာတဲ့ခံစားမှုနဲ့ဒီတရားထုတ်လာတဲ့အခါမှာကိုယ့်ရဲ့တဏ္ဍာစိတ်စဉ်မှာဖြစ်လာတဲ့ခံစားမှုကဘယ်နည်းနဲ့မှမတူနိုင်ဘူး။တရားထုတ်တကယ်တမ်းနိမ့်နိမ့်ကာကအထုတ်မှုတဲ့ပုံကိုယ်တိုင်းလက်တွေ့သိနိုင်တဲ့အသိကလေးတွေပါအဲဒါကြောင့်ဘုန်းကြီးတို့အမှတ်ခံချက်ပြင်နေတာနှစ်မျိုးပါနံပါတ်1အ အပယ်၄ပါးမှလွတ်စေနိုင်တယ်နံပါတ်၄အငြိမ့်ချက်ရစီရမယ်အငြိမ့်ချက်ရစီရမယ်လောကဓာတ်နဲ့တွေ့တဲ့အခါမှာဒီတရားအမတော်ခင်တော့ကအိမတန်ပူလောင်ပြင်းပြနေတဲ့စိတ်တွေကြောက်ခရဲ့ဖြစ်နေတဲ့ပုဂ္ဂိုလ်ဟာဒီတရားအထုတ်ပြီးသွားတဲ့အချိန်ခါမှာတောင်တောင်လောကဓာတ်လောင်းတဲ့စိတ်တွေလှုပ်ရှားမှုမရှိတော့ကိုယ်စိတ်ကိုယ်နဲ့အောင်ထိုင်နေသွားပြီအငြိမ့်ချက်ရသွားပြီစေတမရှိနေတဲ့ပူလောင်မှုတွေတောကပရိဒီဝါမိတောက်လောင်မှုတွေအလုံးဟာသူ့အစင်နဲ့သူငြိမ်းပါပြီအဲ့ဒါဟာဝိပဿနာတရားတော်အထုတ်ခြင်းရရှိတဲ့အကျိုးပဲအဲ့တော့ဘုန်းကြီးတို့ကဒီဒီနေ့ညပြောကြတာနှစ်ပိုင်းပေါ့နံပါတ်၄ပိုင်းကဝိပဿနာတရားတော်အထုတ်တဲ့အခါမှာတရားဟောတဲ့ဤပေးတဲ့ဆရာများသည်တစ်ပါးနဲ့တစ်ပါးအယူဆသွားပုံလာပုံတူချင်မှတူမယ်ဒါပေမဲ့လမ်းကြောင်းတော့တူတယ်။အဲဒီမတူသည့်အတွက်ကိုယ်ဣဇာတရားတက္ကအခြေခံနဲ့ဘယ်လမ်းကြောင်းနဲ့အဆင်ပြေမယ်ဆိုတာဟာကိုယ်ကလည်းမဆုံးဖြတ်နိုင်သည့်အတွက်မိသည့်တရားဟောဆရာမဆိုဟောတဲ့တရားအလုံးကိုနားကြည့်ပါ။သူတို့ပြောတဲ့အတိုင်းလုပ်ကြည့်ပါ။အဲဒီလိုလုပ်ကြည့်လိုက်တဲ့အခါကျတော့ဒီနည်းနဲ့ကိုယ်နဲ့ကြိုက်တယ်ဆိုရင်ဆက်လုပ်။မကြိုက်ဘူးဆိုရင်ပြောင်းလိုက်။ဒါတော့ရှင်းဆုံးပဲ။မကြိုက်ဘူးထင်ရတာနဲ့ဆက်လုပ်နေရင်တော့အကျိုးကတော့ရကောင်းရမယ်ဒါပေမဲ့သိအလုံးကြီးပင်မှန်းပဲအဲ့တော့ကိုယ်နဲ့ကိုင်းကြည့်တယ်ဆိုရင်ဆက်လုပ်ဖို့ပဲအဲ့ဒီလိုဆက်လုပ်သွားမယ်ဆိုရင်လွယ်လွယ်နဲ့တရားရနိုင်ပါတယ်တက္ကနပတ်တစ်ပါနောက်တက္ကနမနှစ်ပြီးတရားလုံးအထုတ်တဲ့အချိန်ခါမှာအနိဗ္ဗာန်ဆိုတဲ့ဟာစကားယဟနာဆိုတဲ့စကားဒါတွေကိုထပ်မပြောပါနဲ့အောင်အဓိကကတော့အကျိုးနှစ်ခုရပြုနံပါတ်1အပယ်လေးပါးမှလွတ်ရမယ်နံပါတ်2စိတ်ထဲမှာငြိမ်းချမ်းမှုလေးတွေရရမယ်အဲဒီအကျိုးတရားနှစ်မျိုးကိုအာရုံပြုပြီးတော့သာအထုတ်ပါအဲဒီလိုပြောချင်ပါတယ်တကုနံပါတ်3အချက်လက်ကတော့ဘာလဲဆိုရင်အခြေခံဝိပဿနာအထုတ်ပုံအထုတ်နည်းပေါ့နော်နံပါတ်3ကဏ္ဍဘုန်းကြီးတို့ပြောပါမယ်ဝိပဿနာအထုတ်ဖို့အထုတ်နည်းခြေခံကတော့အဓိကကခန္ဓာရဲ့သဘာဝကိုသိအောင်ကြိုးစားဖို့ပဲခန္ဓာမှာရှိတဲ့သဘာဝကိုသိအောင်ကြိုးစားရမယ်ဒါတိကအဲဒီလိုခန္ဓာမှာရှိတဲ့သဘာဝကိုကြိုးစားတဲ့နေရာမှာခုနပြောတဲ့သမထရဝိပဿနာတို့စသဖြင့်ကြိုးစားမှုကြိုးစားနည်းလေးတွေအဲတယောက်နဲ့တယောက်တူချင်မှတူမယ်အဓိကရည်ရွယ်ချက်ကဘာလဲခန္ဓာမှာရှိတဲ့သဘာဝလေးတွေသိအောင်ကြိုးစားရမယ်ဘာဖြစ်လို့ခန္ဓာမှာရှိတဲ့သဘာဝကိုသိအောင်ကြိုးစားရမလဲလို့မေးရင်အဲ့ဒီသဘာဝကိုကိုယ်အမြင်နဲ့ကိုယ်အထင်နဲ့ကိုယ်ထင်ထားတဲ့နာမည်ပညာတွေကဖုံးထားတာကိုယ်အမြင်နဲ့သတ်မှတ်ထားတဲ့အရာတွေရှိတယ်အဲ့ဒါတွေကလူတို့နတ်တို့ပုဂ္ဂိုလ်တို့တတ္တဝါတို့ယောက်ျားတို့မိန်းမတို့ဒုပေါင်းကခြေလက်တို့ဒါတွေကကိုယ်အမြင်နဲ့ကိုယ်နာမည်တွေပေးထားကြတာဘယ်တော့ကပေးထားတယ်လဲဘယ်တော့ကအရင်နာမည်ရတယ်လဲအမေမွေးတဲ့ကရလာတာအဲ့ဒီမေမွေးတဲ့ကရလာတဲ့နာမည်ဒီနာမည်တွေကိုဟိုးကဘာဥစ္စာကလေးကတတ္တဝါတွေကဒီတိုင်းပဲသတ်မှတ်ပေးထားခဲ့ကြတာအဲ့ဒီသတ်မှတ်ချက်ကြီးဟာခဏတည်းနှစ်ပေါင်းများစွာကြာလာတဲ့အခါကျတော့ခိုင်မြဲလာတယ်အဲ့ဒီလိုခိုင်မြဲလာတာဖြစ်တဲ့အတွက်ဒီသတ်မှတ်ချက်ကိုပဲအမှန်လို့ထင်နေကြတယ်တကယ်ရှိတဲ့အရာလို့ထင်နေကြတကယ်တမ်းကျတော့ဟောဒီနာမည်ပညာပုံမှန်တရားနာမည်ပညာပေးထားတဲ့ပုံမှန်တရားကြီးထဲမှာရှိတဲ့သဘာဝတရားကလေးတွေကမှတကယ်အစင်မှန်တရားအဲ့ဒီအစင်မှန်တရားတွေကိုဖော်ထုတ်ပြီးတော့ကြည့်ရမှာပဲအဲ့တော့ကိုယ်ခန္ဓာကိုယ်ကိုဝေဖန်ပိုင်းခြားပြီးတော့ကြည့်ပရဝဂီညီနောင်သုံးကြီးကိုမြတ်စွာဘုရားဟောထားခဲ့တယ်လို့ပေါ့တရဘာကိုရှာလာနဲ့ကိုကိုကိုရှာလာဘယ်ကမြတ်တယ်လဲလို့မြတ်စွာဘုရားမေးလိုက်တဲ့အချိန်မှာပါရဝဂီရဲ့ညီတော်၃ကျိတ်၃ကျိတ်ဆိုတာမင်းသား30ပေါ့အဲ့ဒီပါရဝဂီမင်းသား30ဟာသူများကိုရှာလာတဲ့ကိုကိုကိုရှာလာကပို့ပြီးတော့ကျေးဇူးများပါတယ်လို့အဲ့ဒီလိုသဘောပေါက်လိုက်တဲ့အတွက်ကိုကိုကိုသူတို့ရှာလိုက်တော့သူများကိုမရှာတော့အဲ့ဒီတော့ဘုန်းကြီးတို့ယောဂီများလည်းပဲကိုကိုကိုရှာကြည့်ဖို့ပဲ ငါဆိုတာဘယ်ဟာတော့ပြန်ရှာကြည့်ငါလို့ပြောနေတာဘယ်ဟာတော့ငါဆိုတာကတကယ်ရှိရလားငါလို့ပြောနေတာဘယ်ဟာလေးတွေလဲဒူလာပေါလာခက်ခက်ချစ်လာလဲလားအသာလားသွေးလားရိုးလားကြောလားဒါရီယာငါလားပုဂ္ဂိုလ်လားတတ္တဝါလားယောက်ျားလားမိန်းမလားတစ်ခုချင်းတစ်ခုချင်းလိုက်ကြည့်လိုက်ကြည့်တစ်ခုချင်းတစ်ခုချင်းလိုက်ကြည့်သိသိချာချာလိုက်ကြည့်အဲ့ဒီလိုလိုက်ကြည့်ပြီးတော့ပုဂ္ဂိုလ်တ attva ဘယ်နေရာမှာရှိတယ်လဲဆိုတာကိုပြန်သုံးသပ်ကြည့်ရမှာပဲအဲ့ဒီလိုသုံးသပ်ကြည့်ရင်ကြည့်ရင်ねပရမတော့ပုဂ္ဂိုလ်တ attva ဆိုတာကိုယာနုံးပြည့်ထင်နေတယ်နောက်ယာနုံးပြည့်ထင်ရကနေပြီးတော့တဖြည်းဖြည်းနဲ့ဟာပုဂ္ဂိုလ်တ attva ဆိုတာမရှိဘူးဆိုတဲ့အမြင်လေးတွေဝင်လာတဲ့အခါမှာပုဂ္ဂိုလ်တ attva ဖြစ်ပါတယ်ဆိုတဲ့အမြင်ယာနုံးပြည့်ဟာတဖြည်းဖြည်းနဲ့ယော့ယော့ယော့ယော့သွားတယ်။ဒါကလည်းယာနုံပြေကနေ90 80 90 60စသဖြင့်တဖြည်းဖြည်းယော့ယော့သွားတယ်။အဲဒီလိုဘာဖြစ်လို့ယော့တယ်လဲ။ပုဂ္ဂိုလ်တ attva မဟုတ်ပါဘူးဆိုတဲ့အမြင်ကလေးတွေကတိုးလာလို့ပုဂ္ဂိုလ်တ attva မဟုတ်ပါဘူးဆိုတဲ့အမြင်ကလေးတွေဒီဘက်ကတိုးလာတယ်။ဒီဘက်ကပုဂ္ဂိုလ်တ attva ဆိုတဲ့အမြင်လေးတွေဒီဘက်ကယော့လာတယ်။ဒီဘက်ကတိုးလာတယ်ဟိုဘက်ကယော့သွားတယ်။ဒီဘက်ကတိုးလာတယ်ဟိုဘက်ကယော့သွားတယ်။အဲ့ဒါလိုရော့တော့အောင်ကြည့်ရပါမယ်။အဲ့ဒါလိုရော့တော့အောင်ဆိုတာကကိုကရော့စင်နေတယ်သူမရော့ဘူး။ကိုယ်စိတ်ထဲမှာထင်နေတဲ့အထင်လေးတွေပြောင်းတော့အောင်ကြည့်ရမှာ။မျက်လုံးပြောင်းကြည့်ရမှာ။မျက်လုံးပြောင်းကြည့်ရမှာ။ပကတိမျက်လုံးနဲ့မကြည့်နဲ့။ဉာဏ်မျက်လုံးနဲ့ကြည့်။အဲ့ဒီလိုကိုယ်စိတ်ထဲမှာထင်နေတဲ့အစွဲထင်နေတဲ့အထင်အဲ့ဒီအစွဲအဲ့ဒီအထင်ကြီးဟာမိဘမောကြောက်တိုင်ကြီးစိုက်ထားတယ်လို့ခိုင်းနေတာ။အဲ့ဒီခိုင်းနေတာကြီးကိုပြတဖြည်းဖြည်းနဲ့ရော့တော့အဲ့ဒါလိုကြည့်ရမှာပဲအဲ့ဒါလိုဘာနဲ့ကြည့်မလဲဉာဏ်နဲ့ကြည့်ပေါ့ဉာဏ်သရာသည်စိတ်နဲ့တွဲနေတာစိတ်နဲ့ဉာဏ်နဲ့တွဲပြီးတော့ကြည့်ရမှာအဲ့တော့ကိုယ်စိတ်ကိုတခြားတစ်ပါးမရောက်စေနဲ့ဒီခန္ဓာထဲမှာပဲစိုက်ကြည့်ခန္ဓာထဲမှာပဲစိုက်ကြည့်တခြားတစ်ပါးတော့မကြည့်နဲ့တခြားတစ်ပါးလုံးဝအာရုံမပြုနဲ့မိမိအတိထဲမှာအပြင်ပါအာရုံတွေဝင်လာရင်တော့မှတရားယုံတွေကိုလုံးဝကြည်စရာမလိုဘူးတရားယုံတွေမှာကိုသိကျင်တာမရှိဘူးကိုသိကျင်တာကဘာမှရှိတယ်လဲဒီခန္ဓာမှာပဲရှိတယ်ဒီခန္ဓာမှာပဲရှိတာမဟုတ်လို့ဒီခန္ဓာကိုပဲစိုက်ကြည့်တစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုလိုက်ကြည့်မြင်မြင်တဲ့အချင်းကြည့်ကြားရင်ကြားတဲ့အချင်းကြည့်နားရင်နားတဲ့အချင်းစားရင်စားတဲ့အချင်းတွေ့ထင်ရင်တွေ့ထိတဲ့အချင်းကြိုင်ရင်ကြိုင်တဲ့အချင်းစားရင်စားတဲ့အချင်းသွားရင်သွားတဲ့အချင်းအချင်းထဲမှာကြည့်ကြည့်အဲ့လိုကြည့်ကြည့်လိုက်တဲ့အခါမှာတကယ်သဘာဝတရားလေးတွေဟာဘယ်ဟာလေးတွေတော့ပုဂ္ဂိုလ်ဆိုတာဘယ်ဟာကိုပြောတာတော့တတ္တဝါဆိုတာဘယ်ဟာကိုပြောတာတော့ကြည်ပါများလာတဲ့အခါကျတော့ပုဂ္ဂိုလ်တတ္တဝါဆိုတဲ့အမြင်လေးတွေပြောင်းလာတယ်ယော့လာတယ်အဲ့ဒီလိုပုဂ္ဂိုလ်တတ္တဝါဆိုတဲ့အမြင်လေးတွေယော့သွားခြင်းသည်ဒိဋ္ဌိကိလေသာလေးဆင်းသွားခြင်းပဲအဲ့ဒီဒိဋ္ဌိကိလေသာလေးဒီဘက်ကဆင်းတယ်လို့ဒီဘက်ကအမှန်မြင်တဲ့အမြင်မှန်လေးတွေလည်းတိုးတက်လာတယ်။အမှန်မြင်တဲ့အမြင်မှန်သရာကဘယ်လိုတော့သမ္မာဒိဋ္ဌိတနည်းအားဖြင့်ပြောတော့ဝိဇ္ဇာပေါ့။တနည်းတနည်းအားဖြင့်ပြောတော့ဉာဏ်ပေါ့။အဲ့ဒီဉာဏ်နဲ့စိုက်ကြည့်ဉာဏ်နဲ့စိုက်ကြည့်အဲ့ဒါလိုစိုက်ကြည့်ရင်အမှန်မြင်တဲ့အမြင်မှန်လေးတွေရလာတယ်။ရလာတယ်ဆိုပေမဲ့တခါတည်းအဖြစ်ကနေမဲဖြစ်သွားတော့အောင်ပြောင်းပြန်ပြန်လာအောင်ဒီမြင်နေရတာတော့ဒီလိုတော့မဟုတ်သေးဘူး။တစ်ဖြည်းဖြည်းနဲ့တစ်စားတစ်စားတိုးอยู่อ่ะအမြင်ကလေးတွေဒဇရဇတိုးอยู่อ่ะပုဂ္ဂိုလ်တ attva မဟုတ်ဘူးဒါယောက်ျားမိန်းမမဟုတ်ဘူးဒါဒီဘောင်ငါရှင်းလည်းမဟုတ်ဘူးဒါရုပ်ပဲဒါနာမဲဒါဖြစ်သဘောပဲဒါပြတ်သဘောပဲဆိုတော့အမြင်ကလေးတွေရအောင်ကိုယ်စိတ်ကိုတဖြည်းဖြည်းနဲ့လေ့ကျင့်လုပ်ပြရတဖြည်းဖြည်းနဲ့ခန္ဓာကိုယ်ထဲမှာရှိတဲ့တဘာဝလေးတွေကိုစိုက်ကြည့်ပြီးတော့သူ့ကိုစောင့်ကြည့်နေရတာစောင့်ကြည့်ပြီးတော့မှကောက်ချက်ချပေးရတာအဲ့တော့ဝိပဿနာဆိုတာဟာကိုဖြစ်စေခြင်းနဲ့ဖြစ်လို့မရဘူးကိုလုပ်ခြင်းနဲ့လုပ်လို့မရဘူးမဖြစ်သေးတာကိုလည်းဖြစ်တရားရောပုံဖော်ပြီးတော့ကြည့်စရာမလိုဘူးဖြစ်နေတာကိုလည်းပဲမဖြစ်တရားရောတွေးနေစရာလည်းမလိုဘူးသူ့ရှိတာကိုရှိတဲ့အတိုင်းကြည့်အဲ့ဒါဝိပဿနာသူ့ရှိတဲ့သဘာဝကိုရှိတဲ့သဘာဝအတိုင်းကြည့်တာသည်ဝိပဿနာသူ့ရှိတဲ့သဘာဝကိုရှိတဲ့သဘာဝအတိုင်းကြည့်တာသည်ဝိပဿနာသူကဖြစ်ရင်ကိုကဖြစ်တယ်လို့မှတ်သူကပြတ်သွားရင်ကိုယ်ကပြတ်တယ်လို့မှတ်သူကပြောင်းသွားရင်ပြောင်းသွားတယ်လို့မှတ်ဟောသူက ထင်းနေရှားရှားမရှိတော့ဘူးဆိုရင်ထင်းနေရှားရှားမရှိတော့လို့မှထင်းနေရှားရှားဖြစ်လာရင်ထင်းနေရှားရှားဖြစ်လာတယ်လို့မှသူရှိတဲ့အတိုင်းလေးသာလိုက်ကြည့်ပြီးလိုက်ကြည့်ပြီးအဲ့ဒီလိုလိုက်ကြည့်ပြီးလိုက်တဲ့အခါကျတော့ငကုကရှိပြီးသားဖြစ်စဉ်သဘာဝလေးတွေကဒါကတော့သူဖြစ်စဉ်ငကုကဖြစ်ခဲ့ပြီးတော့ပြီအသေးသေးဖြစ်လာမဲ့ကိုယ်အသိလေးတွေဟာအရင်တော့ကသိတဲ့အသိနဲ့မတူတော့ဘူးပြောင်းသွားတယ်ဘလောက်ပဲပုဂ္ဂိုလ်တ attva လို့ထင်နေပေမဲ့ဒီအချိန်မှာဒါပုဂ္ဂိုလ်တ attva မဟုတ်ဘူးဆိုတဲ့အသိလေးတဖြည်းဖြည်းဝင်လာတယ်အာဒါပုဂ္ဂိုလ်တ attva မဟုတ်တဲ့လို့ယောက်ျားလည်းမဟုတ်ဘူးမိန်းမလည်းမဟုတ်ဘူးဒီဘောင်ကချစ်လည်းလည်းမဟုတ်ဘူးအသာသေးရိုးကြောပါရကုမမဟုတ်ဘူးဒါဟာသဘာဝလေးတွေပဲငါမဟုတ်တဲ့သဘာဝငါမှလွတ်နေတဲ့သဘာဝငါမဟုတ်တဲ့သဘာဝငါမရှိတဲ့သဘာဝဒီသဘာဝတရားကလေးတွေတစ်ခုပြီးတစ်ခုဖြစ်နေတာပဲဆိုတဲ့အမြင်လေးတွေတဖြည်းဖြည်းနဲ့ရလာနိုင်မယ်အဲ့ဒီလိုရအောင်ကြည့်ပြရမှာပဲအဲ့ဒါဝိပဿနာရှုခြင်းရဲ့အဓိကအခြေခံလုပ်ငန်းစဉ်ဟာအဲ့ဒါပဲအဲ့ဒါပြန်ပြောမယ်ဆိုရင်ခန္ဓာကိုယ်ရဲ့သဘာဝကိုမြင်အောင်ကြည့်ခန္ဓာကိုယ်ရှာခန္ဓာကိုယ်ကိုတွေ့အောင်ရှာငါဆိုတာဘယ်မှာရှိတယ်လဲတွေ့အောင်ရှာပုဂ္ဂိုလ်သတ္တဝါဆိုတာဘယ်မှာရှိတယ်လဲတွေ့အောင်ရှာယောက်ျားမိန်းမဆိုတာဘယ်မှာရှိတယ်လဲတွေ့အောင်ရှာအဲ့လိုရှာကြည့်လေကြည့်လေပုဂ္ဂိုလ်တ attva ဘာမှရှိသလဲလို့ရှာလေပုဂ္ဂိုလ်တ attva မတွေ့လေယောက်ျားမိန်းမဘာမှရှိသလဲလို့ရှာလေယောက်ျားမိန်းမမတွေ့လေအမှန်တရားတွေတွေ့လာတဲ့အချိန်မှာခုနကပညာတင်ထားတဲ့အမှားတရားတွေဘာတစ်ခုမှမတွေ့တော့အဲ့လိုမတွေ့အောင်အမှန်တရားတွေဖြစ်အောင်ကြိုးစားပြီးတော့ကြည်ချင်းသည်ဝိပဿနာရအလုပ်ပါပဲအဲ့ဒီလိုကြည့်တဲ့အခါမှာတော့နေစနစ်ကလေးတွေတော့လိုတာပေါ့လေဘယ်လိုနည်းနဲ့ကြည့်ရမလဲဘယ်လိုနည်းနဲ့ချင့်ကန်ရမလဲဘယ်လိုနည်းနဲ့သဘောပေါက်အောင်လုပ်ယူရမလဲစသဖြင့်ဒါဒီအပိုင်းကလေးတွေကိုဖုန်းကြီးတို့မနေ့တိုင်းမနေ့တိုင်းနာနဲ့၈နာရီမှ9နာရီထိဆက်လက်ပြီးတော့ပြောသွားပေးပါမယ်နေ့စဉ်နေ့စဉ်နာနဲ့၈နာရီမှ9နာရီထိဟောတဲ့တရားကိုလုပ်ပေးတရားလို့ဒီလိုနာမည်တက်ပါတယ်ဝိပဿနာတရားလို့လို့တက်အောင်ပြောပြနေတဲ့တရားအဲ့ဒီတရားကိုသေသေးချာချာမှတ်သေသေးချာချာနားထောင်နားထောင်ပြီးတော့အဲ့ဒီတန်ဖြစ်အောင်လုပ်ကြည့်ခဏပြောလိုက်တယ်ခဏပြောင်းလုပ်ကြည့်မနေ့ပြပြောလိုက်တယ်မနေ့ပြပြောင်းလုပ်ကြည့်တစ်ဘက်ကပြောလိုက်တယ်တစ်ဘက်ကပြောင်းလုပ်ကြည့်တနည်းစားတနည်းစားတနည်းစားအပြပြလုပ်ကြည့်သွားမယ်ဆိုရင်ဝိပဿနာလမ်းကြောင်းပေါ်ကိုအမှန်တကယ်ရောက်နိုင်ပါတယ်အဲ့ဒါကြောင့်မလို့မနေ့ကဟောမယ့်တရားသည်ဝိပဿနာလုပ်ပေးတရားအခုပြောနေတာကအခြေခံဝိပဿနာဆိုသည်ကခန္ဓာကိုယ်ထဲမှာရှိနေတဲ့တဘာဝဖြစ်စဉ်ကလေးတွေကိုကိုယ်ကိုယ်နဲ့မြင်အောင်ကြည့်တဲ့လို့သည်ဝိပဿနာယုံနာခန္ဓာဖြစ်ပြဒုက္ခသစ္စာကိုမြင်အောင်ကြည့်တဲ့လို့သည်ဝိပဿနာအရှိကိုရှိတိုင်းကြည့်တယ်ဘာမှမုန်းမှမပါဘူးလူတွေပြောနေတဲ့အများနာလဲထားတဲ့လူတွေသမုတ်ထားတဲ့ပညာချက်တွေဘာမှမပါဘဲနဲ့သူ့ပင်ကိုယ်တဘာဝအရင်အတိုင်းကိုမြင်အောင်ကြည့်တဲ့လို့သည်ဝိပဿနာအလုံးဖြစ်တဲ့အတွက်အဲ့ဒီတိုင်းဖြစ်အောင်ကြိုးစားပြီးတော့ကြည့်ပြီးသွားရမှာပဲအဲနေ့လည်းကြတော့ဘာလို့မလဲနေ့လည်းတဏှာကြီးမှာပရိစ္ဆသမုပ္ပါဒရားနဲ့ဝိပဿနာနဲ့တွဲပြီးတော့ဘုန်းကြီးတို့ဟောပေးပါမယ်အညာ၈နာရီခွဲ9နာရီခွဲမှာသစ္စာတရားကိုဟောပေးပါမယ်သာသနာရေးနဲ့ဘာသာရေးနဲ့ပတ်သက်တဲ့ဘုဒ္ဓတရားကလေးတွေထပ်ပြီးထပ်သွင်းပြီးတော့ဘုန်းကြီးတို့ဟောပေးတော့မှာဖြစ်ပါတယ်အားလုံးပေါင်းလိုက်ရင်ဘုန်းကြီးတို့ရဲ့ဒီနေ့တာဟောကြားခြင်းဟာဒီနေ့ကိုသုံးခြင်းရှိတယ်ကျေရရှာကမမန္တိတာမဟုတ်ဆရာတော်ဘုရားကြီးရဲ့အတန်တရားတော်ကိုနာကြားရမခြင်းကတစ်ချိန်အားလုံးပေါင်းတော့တရားနာခြင်း၄ချိန်ရှိတယ်လို့ဒီလိုမှတ်လိုက်ပါ။ကျန်တဲ့ချိန်တွေကတော့စဉ္ညာလျှောက်လိုက်တရားထိုင်လိုက်စဉ္ညာလျှောက်လိုက်တရားထိုင်လိုက်ပေါ့။အဲ့ဒီချိန်မှာခန္ဓာကိစ္စပေါ်ပါသွားလို့ကစဉ္ညာလျှောက်တဲ့ချိန်မှာသွားနိုင်ပါတယ်။စဉ္ညာလျှောက်တဲ့ချိန်ကလည်းတစ်ချိန်နဲ့မဟုတ်တဲ့အတွက်အချိန်ကိုခွဲထားတာဖြစ်တဲ့အတွက်ခန္ဓာကိစ္စဆောင်တဲ့အခါမှာလည်းပဲတပြိုင်နဲ့ဆောင်ရွက်ဖို့မလိုပါဘူး။အာဘယ်အချိန်ကတော့ရေချိုးခြင်းလို့ဒီလိုသတ်မှတ်ထားတာမရှိဘူး။ကိုကြိုက်တဲ့အချိန်မှာတချို့ကမနေ့ကချိုးတာရှိမယ်၊တချို့ကနေ့လည်းချိုးတာရှိမယ်၊တချို့ကညနေချိုးတာရှိမယ်။ကိုကြိုက်တဲ့အချိန်ကလေးမှာကိုချိုးကြဖို့ပါပဲ။သီလယူခြင်းခန္ဓာကိုဘုန်းကြီးတို့ဆယ်နှစ်ခွဲမှာသီလယူဖို့အစီအစဉ်လုပ်ထားပါလေ။ဆယ်နှစ်ခွဲမှာသီလယူမယ်တိလာယူပြီးလို့ရှိရင်သာဏဂပရိသတ်များရှိခဲ့သောသာဏဂများနှင့်တကားသာဏဂပရိသတ်များမလာနိုင်ခဲ့သောယောဂီများကိုဘုန်းကြီးတို့မိနစ်20ခန့်ဒါနနဲ့ပတ်သက်တဲ့အလှူနဲ့ပတ်သက်တဲ့တရားတွေကိုမနက်နဲ့7နာရီခွဲမှာဟ ဟောကြားပြီးတော့မှဖြစ်ပါတယ်။အလူရှင်များလာခဲ့သည်ရှိသောအလူရှင်များကိုလည်းပဲဒီအချိန်မှာပဲရည်စဲချအစီအစဉ်တစ်ခါတည်းအပြည့်အစုံလုပ်ပေးလိုက်တော့မှဖြစ်ပါတယ်။ပြီးတော့မှဘုန်းကြီးတို့အမြဝေမေတ္တာပို့ပြီးတော့အာဟာရဘောဇဉ်သုံးဆောင်ရာဌာနသို့ကြောကြရမှာပါ။အဲ့ဒါနန္ဒခင်းမှာတော့ရည်စဲချအစီအစဉ်တိကျမစီစဉ်တော့ပါဘူး။နေခင်းမှာပဲအာယုဇောနေဇောလှူတဲ့ပုံစံတွေအလုံးပေါင်းပြီးတော့ရည်စဲချအစီအစဉ်စီစဉ်ကြပေါ်ပါပဲ။အဲအမတ္တလိုအပ်လို့နန္ဒခင်းမှာပဲရည်စဲချပေးပါဆိုလဲဘုန်းကြီးတို့ရည်စဲချပေးလိုက်ပါမယ်။အဲ့တော့တာဝန်ရှိတဲ့ပုဂ္ဂိုလ်များကဒီနားမှာရည်စဲကောကလေးတွေယူထား။ယူထားပြီးတော့နေ့လယ်ဆယ်နာရီခွဲမှာတရားအသီလယူရမယ်တရားနာရမယ်သံကျူဒါနာကျူတရားကလေးတွေထပ်သိမ်းပြီးတော့ဟောပေးမယ်ပြီးတော့အလိုရှင်များကရည်စဲချမယ်အဲ့လိုဆိုလို့ရှိရင်တနေ့တာတနေ့တာသူကလည်းသူလုပ်ငန်းလေးတွေဟာပြတ်သားတာဖြစ်တဲ့အတွက်ဒီပိုင်းနဲ့စုပြုံပြီးတော့ရည်စဲချအခမ်းအနားကျင်ပါဖို့မလိုတော့ဘူးပေါ့အဲ့ဒီလိုလုပ်ကိုသွားပါတယ်အဲ့တော့၁၇နာရီမှာဘောဓနာဆောင်တို့ကြာရောက်ပြီးတော့သုံးဆောင်ရမယ်နန္ဒခင်းမှာတော့၆နာရီမိနစ်30ပေါ့ဘာဖြစ်လဲ6နာရီမိနစ်30ပြောင်းရတယ်လဲဆိုရင်တန်ခါတော်ရှင်မြတ်တွေတဲ့ဝိနည်းတော်ထုံးသန်းစင်လာအရာအာယုံတက်တဲ့အချိန်ကိုဆောင်းရသေးတာကိုအဲဒီလိုဆောင်းရတာဖြစ်တဲ့အတွက်အာယုံသောအာဟာရကိုတော့6နာရီခွဲအချိန်မှာသုံးဆောင်ရမယ်အဲဒီလိုသုံးဆောင်တဲ့အခါမှာကိုယ်သမောနဲ့ကိုယ်သွားတာမဟုတ်ဖက်နဲ့တန်ခါတော်ရှင်မြတ်တွေကဥဆောင်ကြမယ်ဥဆောင်ကြတဲ့နောက်မှာယောဂီများကတန်းစီပြီးတော့လိုက်ဖို့ဖြစ်ပါတယ်နေ့လည်းလည်းဒီတိုင်းပဲတန်ခါတော်ရှင်မြတ်တွေကရှေ့ကနေတန်းစီကြမယ်ကျန်တဲ့တရားတော်မတွေကနောက်ကနေပြီးတော့တန်းစီပြီးတော့လိုက်ဖို့ဖြစ်ပါတယ်။ဘာဖြစ်လို့အဲ့ဒီလိုလုပ်ရသလဲဆိုရင်နံပါတ်1ကတော့စီကံတည်ုံမှုဆိုတဲ့အပိုင်း။နံပါတ်2ကတော့အလူရှင်များကြီးညိုခြင်းသဘွယ်ဖြစ်အောင်စီစဉ်ထားခြင်းအဖြစ်အလူရှင်များကြီးညိုသရာတရားပွားများစေလိုတဲ့အပိုင်း။အဲနံပါတ်3ကတော့မိမိတို့ကိုယ်တိုင်အဲ့ဒီလိုစီကံတရားကလေးအာဟာရဘောဇဉ်သောဆောင်ရဌာနသို့ကြွားရောက်ခြင်းအဖြစ်တော်နေစေကာလမှာလည်းပဲဇင်ညာကမနာစီပြန်ပြီးတော့တရားနဲ့ရှင်ပြီးတော့သွားဖို့အချိန်လေးတွေပေးပါတယ်။ကိုနေကိုဟန်နဲ့ဟိုထိုးထိုးဒီထိုးထိုးနဲ့စုပြောင်းသွားကြမယ်ဆိုရင်အဲ့ဒီလိုဇင်ညာကမနာစီပြန်ဖို့အခွင့်သိပ်ပြီးတော့မသာသည့်အတွက်အားလုံးတက်စီပြီးတော့ဇင်ညာကမနာစီပြန်ရင်းနဲ့အဲကြွာလန်းတဲ့အမူအရာမျိုးကိုပဲဘုန်းကြီးတို့စီစဉ်ပေးတာချင်းဖြစ်ပါတယ်။မနေ့ကတော့လည်းဒီတိုင်းပါပဲ။အဲ့တော့မနေ့တုန်းကတော့မိုးဆက်မပြတ်ရွာနေတာမို့လို့ဒီကနေ့စောစောဆုံးဖုံးပြီးကြွားတဲ့အခါမှာအခက်အခဲလေးတွေနဲ့တွေ့ကြရဘူးတဲ့ဒီနေ့တော့တွေ့လိမ့်မယ်လို့မထင်ပါဘူးအဲ့ဒါကြောင့်အာယုံဆုံးမှဖြစ်စေနေဆုံးမှဖြစ်စေဘောဓနာဆောင်ကြွားတဲ့အခါမှာမိသူမှမကြွားခင်ကြိုတင်ပြီးတော့ကြွားဖို့မလိုပါဘူးတောင်ရှိတဲ့ပုဂ္ဂိုလ်တွေကကြိုတင်ကြွားပြင်ဆင်ပြီးတာနဲ့ဒီကဆရာတော်ဘုရားကြီးများကဥဆောင်ပြီးတော့ယောဂီများကနောက်ကနေတန်းစီပြီးတော့လက်ကြဖို့ဖြစ်ပါတယ်။ဒါဘုန်းကြီးတို့တရားအလုပ်ခြင်းနဲ့ပတ်သက်တဲ့အချင်းချုပ်ပြောစရာလေးတွေကိုပြောခြင်းပါ။အဲ့တော့ခဏပြောတာအလုံးချုပ်ကုန်ပြီးတော့ကြည့်လိုက်မှဆိုရင်၄မျိုးပေါ့။နံပါတ်၁ကနေစနေတွေဘလောက်ပဲများများကိုယ်နဲ့ကန့်ကျင်တဲ့နေစနေကိုတွေ့အောင်ရှာဖို့။နံပါတ်၂ကအပယ်၄ဘက်မှလှုပ်ပြီးတော့အငိမ့်ဓာတ်ကိုရဖို့ဆိုတဲ့အနေဆုံးရွေချက်ကိုထားပါအတောတာပါဠိဟာတက္ကရာကံလားအနာကံလားဒီဟာတွေကိုသာထားပါအပယ်လေးပါးမှလွတ်ရင်တော်ပြီအငိမ့်တက်လေးကိုသဘာဝလေးကိုမြည်ဆက်ကြည့်နိုင်ရင်တော်ပြီဆိုတော့အနေထားကိုအနေဆုံးကနေစပြီးတော့ရင်မညံထားပါလုံရင်ကန်ရင်နဲ့ကျင်ရင်မှန်ရင်နဲ့ရှုံရင်မှန်ရင်နဲ့ကျင်ရင်ကြံရင်နဲ့ဒီတဲ့မကအစ်င့်နေရသွားရင်လည်းပဲဝမ်းသာစရာဖြစ်ပါတယ်နှစ်မို့လို့ရှိရင်ကိုကအမြင်ကြီးတော်မှန်ပြီးတော့တကယ်လက်တွေ့မရခဲ့တော့တရားအပေါ်မှာပြမမှုလေးတွေဖြစ်တတ်လို့အဲဒါကြောင့်မို့လို့အမြင်ကြီးသိမှမှန်ပါနဲ့ကိုယ်နဲ့အစဉ်ပြေလောက်တဲ့အဆင့်ကိုပဲမှန်ပြီးတော့တရားထုတ်ပါနရကနာပတ်သောအလုပိတရားနဲ့ပတ်သက်လို့အချင်းချင်းပြောမယ်ဆိုရင်ခန္ဓာကိုယ်ကိုကြည့်ပါခန္ဓာကိုယ်ရဲ့သဘာဝကိုတွေ့အောင်ရှာပါငါဆိုတာဘယ်ဟာတော့ငါဆိုတာဘယ်ဟာကိုစွန့်နေတာတော့ငါဆိုတာတကယ်ရှိရလားတကယ်ရှိတာကဘယ်တရားတွေရှိတယ်လဲဆိုတာကိုဉာဏ်နဲ့ထုတ်ဖော်ပြီးတော့သိအောင်တတိသမารိပညာတရား၃မျိုးအဲ့ဒီတရား၃မျိုးအညီမြကျင့်သုံးပြီးတော့တွေ့အောင်ရှာပါ။နောက်တစ်ခါနံပါတ်၄ကတော့စိက္ခာမဆိုင်ရာလေးတွေသတ်မှတ်ထားတဲ့ ဇာလေးတွေကြည်ကြပါတောင်ရှိတဲ့ပုံကများကိုလည်းပဲမရှင်းလင်းတာလေးတွေမေးပေါ့နော်ရှင်းရှုပ်ခြင်းစတဲ့ခန္ဓာကိစ္စလေးတွေအနေနဲ့တဲ့အချိန်မှာတောင်ရှိတဲ့ပုံကများနဲ့တိုင်ပင်ပြီးတော့ဒါတော့ကျင့်သုံးသွားကြမယ်ဆိုလို့ရှိရင်အားလုံးအဆင်ပြေသွားကြမှာဖြစ်ပါတယ်အဲ့တော့ဘုန်းကြီးတို့အနေနဲ့မဖြစ်မနေလုပ်ပေးမှာကဆယ်နာရီခွဲမှာသီလပေးမယ်တရားဟောမယ်ဆွေစေကြတရားဟောမယ်ဆွေစေချပေးမယ်ဒါကိုမဖြစ်မနေလုပ်ပေးသွားမယ်ဆိုတဲ့အကြောင်းကိုပြောရင်းနဲ့ဘုန်းကြီးရဲ့ကနေ့ညပြောကြတဲ့အကြောင်းအရာ၄ရပ်အားလုံးသိအောင်ပြောပြီးနေကုန်ချုပ်လိုက်ပါတယ်အားလုံးသာဓုခေါ်လိုက်ကြပါအေးချမ်းမှချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနေလသဘောတည်နေအောင်ပြုစုဆောင်ရှောက်ထောက်ပံ့နိုင်တော့သာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။ကဲယောဂီများအရင်ကြွလိုက်ပါ